American Underdog ga ati pyu lite ka kwe ye atong se upade NDAA ma myama yin ne patat lo the twin tha de apo tet chwa lou sha tu re ga chu so ba de upade ati phit la de kha sit kaun si ye adika win ngwe lan chang phit de MOGE myama yin nan ne tabawa tan ngwe long gan ko paise so dan khat da ba win American ga phia re pu mya la nai de lo le khat man ni ba de ku nyan win aung ga su si kin pya tha ba de shin
ချင်းလာမဲ့2023ဘာနာနှစ်အတွက်နိုင်ငံတော်ကာကွယ်ရေးအသုံးစည်းဥပဒေကြမ်း NDAA ကိုအမေရိကန်အောက်လွှတ်တော်ကဒီဇင်ဘာ9ရက်ဗုဒ္ဓနေ့မှာမဲခွဲအတည်ပြုလိုက်တာပါမနှစ်တုန်းကဥပဒေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ Indo Pacific ဒေသခေါင်းစဉ်အောက်မှာသာအကျဉ်းယုံထည့်သွင်းခဲ့ပေမဲ့ဒီနှစ်မှာတော့2022ခုနှစ်မြန်မာနိုင်ငံဆိုင်ရာဥပဒေ Burma Act of 2022ကိုထည့်သွင်းထားတယ်လို့အမေရိကန်လွှတ်တော်မှာ Burma Act ဥပဒေမူကြမ်းအတည်ပြုနိုင်ရေးစီယုံလှူရှားနေတဲ့မေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ CAM ရဲ့ဒါရိုက်တာဦးစိုးသုံးမွန်ကပြောပါတယ
်။ Burma Act of 2021လို့ခေါ်တဲ့ Burma Act မှာပါတဲ့အချက်တွေကိုအခု NDA မှာထည့်ထားတယ်။အဲ့ဒါတော်လေးထူးခြားတယ်။ဥပမာ Federal Visa တို့ပြီးတော့ဒီလက်နက်ကိုင်အဖွဲ့တွေကိုလည်းလက်နက်မအပပေါ်တော့လက်နဲ့ကိုတော့မကူညီရဘူးဒါလက်နဲ့မပတခြားဟိုစစ်တွေကြီးတော့တခြားဟာတွေကူညီရမယ်ဆိုတာတွေလည်းပါတယ်ပြီးတော့ NUG ကိုလည်းအကူအညီပေးမယ် CRPH တို့ NUCC တို့ CBM PDF တို့လည်းကူညီပေးမယ်ဆိုတာလည်းပါတယ်ဒါကတော်တော်လေးထူးခြားပါတယ
်အဲ့ဒီအချက်တွေအပြင်တိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာဖက်ဒရယ်စနစ်ပုံမခိုင်မာလာစေရေးအထောက်အကူဖြစ်စေမဲ့အစီအစဉ်လေးပေးဖို့ကိုလည်းပါဝင်ပါတယ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးအရသာအုပ်ချုပ်မှုပြန်လည်ပေါ်ပေါက်လာအောင်ထုတ်ဖော်ပြောကြားလှုံ့ဆော်နေတဲ့စစ်တပ်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့ဖို့ကိုလည်းထည့်သွင်းထားပါတယ်ဒါ့အပြင်ရုရှားနဲ့တရုတ်နိုင်ငံတွေကမြန်မာစစ်တပ်ကိုထောက်ပံ့ကူညီမှုနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိစေရေးဆိုတဲ့အချက်တွေလည်းထည့်သွင်းဖော်ပြထားတာပါတန်ခါပိတ်ဆို့ရေးနဲ့မြန်မာပြည်သူတွေကိုအလေးထားဆက်ဆံပြီးပူးပေါင်းဆောင်ရွက်သွားရေးအပိုင်းမှာတော့လူအခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်ကောင်စီနဲ့အဝန်အဝိုင်းကိုတန်ခါပိတ်ဆို့မှုတွေချမှတ်သွားရေးဖော်ပြထားသလိုစစ်ကောင်စီကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးတွေကိုပါတန်ခါအရေးယူဖို့အချက်တွေပါဝင်ပါတယ်။အဲ့ဒီထဲမှာစစ်ကောင်စီအတွက်အဓိကဝင်ငွေလမ်းဖြစ်တဲ့ MOGE ကိုပါအရေးယူဖို့အကြံပြုထားတာပါ။အမေရိကန်လွှတ်တော်အနေနဲ့MOGE ကိုတန်ခတ်ပေးဆိုရေးဆုံးဖြတ်ဖို့အချိန်အတော်ကြာလက်တွန့်နေခဲ့ပါတယ်။ဒါဆိုရင် MOGE ကိုအရေးယူဖို့ဘလောက်ထိအလားအလာရှိနိုင်ပါသလဲ။ဦးစိုးသုံးမှုန်ကတော့ညှို့လင့်ချက်အများကြီးထားတယ်လို့ဆိုပါတယ်
။အခု MOGE ကိစ္စကိုအခုဒီလက်ရှိဒီမူကြမှာမူကြမှာခုပါတယ်ထည့်ထားတယ်။အဲ့ဒါဟာကို Republican ကလည်းသဘောတူပြီးပြီ၊ Conference တွေက Democrat ကလည်းသဘောတူပြီးပြီ။အောက်စုတော်ရဲ့အထက်ဆုံးတည်းရစလုံးကောင်းဆောင်တွေအကြောင်းပါသူသဘောကြည့်မှုတို့ရထားပြီးဒါပေမဲ့အခုနကျွန်တော်ပြောသလိုသူထွတ်တော်တည်းရစလုံးကအခုကွန်ကရစ်တီကစီမပြရသေးဘူးတကယ်လို့များအတီးပြုတ်ပြီးတော့ကျွန်တော်မျှော်လင့်တယ်သမတကလည်းလက်မှတ်ထိုးမယ်လို့ကျွန်တော်မျှော်လင့်တယ်သမတကလည်းမှတ်ထိုးပြီဆိုရင်တော့ဒါကအစိုးရကနေဒီအရေးယူမှုကတော့တော်တော်လုံးဝလုံးပါပဲဒီဒီလာမကုန်ခင်ပေါ့နော်ဒီနေ့မကုန်ခင်မှာသမတစီကိုရောက်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဒေါ်လာ158ဘီလီယံ30မဲ့ကာကွယ်ရေးအသုံးစည်းဥပဒေကိုတော့အောက်လွှတ်တော်မှာထောက်ခံမဲ350ကန့်ကွက်မဲ80နဲ့ဗိုလ်ဒုနစ်ကအတည်ပြုလိုက်တာပါဒါဟာသမ္မတဂျိုးဘိုက်ဒန်အစိုးရကအဆိုပြုခဲ့တဲ့ပမာဏထက်လဲ45ဘီလီယံပိုများပါတယ်2023ဘဏ္ဍာနှစ်အတွက်30မဲ့အထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေအတွက်လစာ 4.6 ဂိုင်းနှုန်းတိုးပေးဖို့စစ်လက်နက်ပစ္စည်းတွေဝယ်ယူဖို့ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနဲ့တရုတ်ချင်းချောက်မှုခံရတဲ့ထိုင်ဝမ်ကျွန်းအတွက်အကူအညီပေးရမှာ30မဲ့အစီအစဉ်တွေလည်းထည့်သွင်းထားပါတယ်။ဒီဥပဒေကိုအထက်လွှတ်တော်ကအတည်ပြုပေးရမှာဖြစ်သလိုလွှတ်တော်200စလုံးအတည်ပြုချက်ရပြီဆိုရင်တော့သမ္မတကလက်မှတ်ရေးထိုးပြီးစတင်ကျင့်သုံးမှာဖြစ်ပါတယ်ခင်ဗျာ။